ဘုရားဘာသာကိုအကျမ်းဖတ်တယ်လို့ပြောတာကိုမွတ်စလင်ဘာသာရေးခေါင်းဆောင်တွေအနေနဲ့လုံးဝလက်မခံနိုင်ဘူးလို့ဒီကနေ့ကျင်းပတဲ့လူမျိုးပေါင်းစုံအတူရှင်တွဲနေထိုင်ရေးမှသည်ငြိမ်းငြိမ်းရေးစီတို့ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့တောင်ကလာမှာပြုလုပ်တဲ့ဟောပြောပွဲမှာမွတ်စလင်ဘာသာရေးခေါင်းဆောင်တချို့ကပြောလိုက်ပါတယ်။အဲ့ဒီပွဲကိုတက်ရောက်ခဲ့တဲ့ဘုရားဘာသာဝင်ဖုန်းတော်ကြီးတချို့ကလည်းပြိပခါရီပြပြဖို့အတွက်မြစ်တာတရားကိုသာရှေ့တန်းတင်ကြဖို့မိန့်ခဲ့တာပါ။ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်။
ဒီကနေ့နေ့ဒီနေ့အစောပိုင်းတွေမှာမြန်မာနိုင်ငံအတွင်းဘာသာရေးကိုအခြေခံတဲ့စူပူမှုတွေဖြစ်ခဲ့တဲ့အတွက်လက်ရှိအချိန်မှာတော့ဘာသာရေးနဲ့ပတ်သက်ပြီးပြဿနာတွေထပ်မဖြစ်အောင်ဆိုပြီးတော့ဘာသာပေါင်းစုံကခေါင်းဆောင်ပိုင်းတွေကဟောပြောဝဲတွေပြုလုပ်ပြီးအသိပညာပေးမှုတွေပြုလုပ်လာတာပါဒီကနေ့ညနေပိုင်းမှာလည်းတောင်းကလာပါမြို့နယ်ဇေယသီရိခမ်းမအတွင်းမှာမြန်မာနိုင်ငံအတွင်းနေထိုင်ကြတဲ့ဘာသာကြီး၄ခုကခေါင်းဆောင်ပိုင်းတွေကလူမျိုးပေါင်းစုံအတူရှင်တွဲနေထိုင်ရေးကနေညဉ့်ညေးစီတို့ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောဝဲတစ်ခုပြုလုပ်ခဲ့ပါတယ်အဲ့ဒီဘက်မှာမွတ်စလင်သာသနာ့ဘိမှန်ကဘာသာရေးခေါင်းဆောင်တဦးဖြစ်တဲ့ဦးအေးလွင်ကတော့နိုင်ငံတကာကဗုဒ္ဓဘာသာကိုအကြမ်းဖက်တယ်လို့ပြောလာတဲ့အပေါ်မှာအစ္စလာမ်ဘာသာရေးခေါင်းဆောင်တွေနဲ့လုံးဝလက်မခံဘူးဆိုတာကိုကြေညာခဲ့တဲ့အကြောင်းသူကအခုလိုပြောပါတယ်
ဒါပေမဲ့အဲ့ဒါဒီမပြောခင်မှာကျွန်တော်တခုတော့ပြောတယ်ဗျာတကယ်ဝင်ကြေညာတာကြာကျွန်တော်တို့ဘက်ကလည်းဟိုအစ္စလာမ်ဘက်ကလည်းခေါင်းဆောင်တွေတက်တယ်ဗျာဒီဗုဒ္ဓဘာသာကိုအကြမ်းဖက်တဲ့တိုင်းရှင်ချင်းကိုကျွန်တော်လုံးဝလက်မခံနိုင်ပါဘူးဆိုတော့ကျွန်တော်အဲ့ဒါပြောပါတယ်နော်ဘာကြောင့်လဲဆိုတော့တရားတော်ရဲ့အစီအနှစ်ဟာလုံးဝဒီအကျံဖက်မှုတွေကိုမအပ်ဆက်မစီလျော်တဲ့ဟာပေါ့နော်အဲ့တော့ဗုဒ္ဓဘာသာကိုအကျံဖက်တာကိုလက်မခံလို့ကျွန်တော်တို့အစ္စလာမ်ရောခရစ်စတန်ရောဟိန္ဒူရယ်ရောအကျံဖက်မှုလို့ပြောရင်ကျွန်တော်လက်မခံပါဘူးလို့နော်အဲ့တော့ဝါဒနဲ့ဝါဒီကိုဖွဲ့မြင်ရမယ်အဲ့ဒီအပြင်ကိုဒီဗုဒ္ဓရဲ့သားတော်များဖြစ်တဲ့တန်ဃာတော်များကလည်းပဲမိမိတပည့်သားမင်းများမတိမ်းဆောင်အောင်ထိန်းချောင်းရမယ့်ပုံစံတွေဖြစ်တဲ့အတွက်သူတို့တကယ်ကြင့်ကြာအားထုတ်နေသောပုံစံတွေနဲ့အကျံဖက်မှုနဲ့ဘာမှမပတ်သက်ဘူးလို့
မတူညီခြင်းတွေကနေတူညီမှုတွေရှိရကိုသွားဖို့နဲ့မြန်မာနိုင်ငံမှာအရင်တုန်းကလိုညီညွတ်ချင်းပြန်နေနိုင်မှုကိုလည်းဦးအေးလွင်ကဒီကနေ့မှတိုက်တွန်းပြောကြားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာလည်းဘာသာရေးထိပ်ပိုင်းမှာပါဝင်နေတဲ့ခေါင်းဆောင်ပိုင်းတွေကပြိပခါတွေထပ်မဖြစ်ဖို့ဆိုပြီးတော့ဟောပြောပွဲတွေအစည်းအဝေးတွေလုပ်ပြီးတော့လည်းအကျံဖက်မှုတွေထပ်မဖြစ်ဖို့ကြိုးစားပြီးတိုက်တွန်းနေကြတယ်ဖြစ်ပါတယ်ဒီကနေ့တောင်းကလာမှာပြုလုပ်ခဲ့တဲ့ပွဲမှာတော့ဘုန်းတော်ကြီးနှစ်ပါးဖြစ်တဲ့တိရကူကဘာတက္ကသိုလ်ကဆရာတော်အရှင်ဦးတိတ်ခသာရနဲ့ပြပီဆန်ရထေရဝါဒဗုဒ္ဓတက္ကသိုလ်ကဆရာတော်ဥပ္ပန္နဝင်သားတို့လည်းတက်ရောက်ခဲ့ကြတာပါဆရာတော်ဥပ္ပန္နဝင်သားကတော့ပြိပခါတွေကိုမြစ်တတရားရှိထားဖို့အတွက်အဓိကထားပြီးတော့မိန်ကြားခဲ့တာ
ပါညင်းချင်းကပဲညင်းချင်းညင်းဟိုသောဘတော်သားမောဟအေးညင်းသွားလို့ရှိရင်အေးချမ်းတရားမဲ့တဘောလေးပေါ့အေးချမ်းတရားလေးပေါ့လေအဲဒီတဘောလေးပါပဲဥဒိကျကရတာပါပဲဟုတ်အဓိကကတော့အေးစီလုံးမှုပေါ့လေတရားလို့ပြောမေတ္တာထားမှုလားပါမေတ္တာကမ်ပိန်းကိုခေါ်တာမေတ္တာထားဖို့ပေါ့အမုန်းတရားတင်ပေးချပြီးတော့ဒီမေတ္တာတရားထားကြဖို့ပေါ့ဒါပဲပြောခဲ့တာ
အရှင်ဦးတိတ်ခသာရကတော့ဒီမိုကရေစီကိုဘာသာရေးပြိပခတွေကိုအကြောင်းပြပြီးနိုင်ငံရေးနောက်ကျောင်းမပြန်လှည့်ဖို့ပြည်သူအလုံးမှာတာဝန်ရှိတယ်ဆိုပြီးတော့လည်းပြောခဲ့ပါတယ
်အေးဒီနေ့ပြောကြားခဲ့တာကတော့ဘာသာတရားတွေအလုံးအတူတူကလက်တွဲပြီးတော့ဒီမိုကရေစီစနစ်ကိုကျင့်သုံးပြီးတော့ကြောင်းလဲနေတဲ့ခေတ်ကာလကြီးမှာဘာသာရေးပြိပခါလူမျိုးရေးပြိပခါတွေနဲ့နောက်ကြံမနေဖို့နောက်ပြန်လှည့်မသွားဖို့နဲ့ဘာသာတရားအသီးသီးဘာသာရေးခေါင်းဆောင်တွေနဲ့ဘာသာဝင်တွေအကုန်လုံးအဲလိုပြည်သားတွေနဲ့အစိုးရဒီဘက်ဟန်ချက်ညီညီလက်တွဲပြီးတော့အဲဒီကွန်ပျူတာတက်တဲ့နိုင်ငံတော်တစ်ခုကိုတည်ထောင်နိုင်အောင်အားလုံးလက်တွဲညီညီကြိုးစားကြပါဆိုပြီးတော့ဒီလောက်ပဲပြောခဲ့ပါတယ
်မနေ့တုန်းကလည်းအမုန်းတရားပြန့်ပွားအောင်ပြောဆိုရေးသားမှုများကိုတားဆီးခြင်းဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့ချက်ထရီယန်ဟိုတယ်မှာအမေရိကန်ဆိုင်ရာတန်ယုံကစီစဉ်တဲ့ဘာသာရေးဆွေးနွေးပွဲတစ်ခုကိုလည်းကျင်းပခဲ့တာပါလူချောက်အရောက်တက်ခဲ့တဲ့ဒီကနေ့ပွဲကိုတောင်းကလာကဘာသာပေါင်းစုံလူငယ်တွေကဦးစီးပြီးတော့ကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ